Tang Tio Pinne, Bin Pinne, Yang Tola Musaya, Jimwe Sikan, Yeso and Irago, Tio De, Dote Muni Pi on Losambo, ASEAN Pago, American Tudia Tamara, Mike Pence got tight, don't like Bare, Tang Tio Pinne, Twin, Tio Yen, Nemi, Chetri Muni, Patalu, Chiton, Achan, Nangan Chune, Tio Nangan Ja, Mapimele Pinida, Nito, Jala Nibabi. American yet don't have blue two jamudi, Sila Namadales, run the Pata Biro, Lark Jinning, Nikki Chingu, yet people had a drin wagu, go to only.
The United States encourages ASEAN to continue to move forward with a meaningful and binding code of conduct for the South China Sea.
ASEAN leader in any name, Taudio Pilene Sange, a debut Piwa Bido, Alongo, Chongo, Mizime, Chimu, Sikan, Yusha Muriko, Sepido, Losambo, American Beyond Zuga, Taidomare, Singapore, Bawin, leader in any name, Kone Sange, Yipane Tema, Leila Susan Muri.
The South China Sea doesn't belong to any one nation, and you can be confident, Mr. Prime Minister.
Don't you pin a half, Penang and Kuga by Sanga Yamahobau, Dago Singapore, Winjijo, Nine, Kanga Mama Yuji Tanemare, American Bianzu, Nine.
နိုင်ငံတကာဥပဒေတွေကခွင့်ပြုထားသလောက်လေကြောင်းပြန်နှံ့မှုတွေရေကြောင်းသွားလာမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာပါကျွန်တော်တို့ရဲ့မြို့သားအကျိုးစီးပွားကိုရှေ့တန်းတင်ပြီးတော့လှုပ်ဆောင်သွားမှာပါအမေရိကန်ဘက်ကအာဆီယံဖွဲ့ကိုအခုလိုတိုက်တွန်းနေပေမဲ့တကယ်တမ်းလက်တွေ့လိုရတဲ့ကိစ္စမှာတော့မလွယ်လောက်ပါဘူးတောင်တရုတ်ပင်လယ်အတွင်းမှာလှုပ်ရှားဆောင်ရွက်နေတဲ့တရုတ်ရဲ့ခြေလ ရေပိုင်တဲ့ဆိုင်ရာအငင်းပွားမှုကနိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေနဲ့လည်းဆက်ဆက်နေတာကြောင့်ရှုပ်ထွေးတဲ့ပြဿနာတွေဖြစ်ပါတယ်။ဒါကြောင့်လဲကျင့်ဝတ်စည်းကမ်းရေးဆွဲနိုင်ရေးကထင်သာတာထက်ပိုပြီးတော့ကြံ့ကြာနေတာပါ။ရေပိုင်တဲ့အငင်းပွားမှုမှာပါဝင်ပတ်သက်နေကြတာကဘရူနိုင်း၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကတစ်ဖက်၊တရုတ်ကတစ်ဖက်ဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာရေနံနဲ့သဘောပေါက်တံခွေထွက်တဲ့နေရာတွေလည်းရှိနေတာကြောင့်ဒီတရံဇာတရင်းမြစ်တွေရှာဖွေဖို့အရေးမှာလဲရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေကြောင့်ပြဿနာတွေတက်နေကြတာပါအချုပ်ချအာဏာပိုင်ဆိုင်မှုကိစ္စကြောင့်ကျင့်ဝတ်ရေးဆွဲရေးကြံ့ကြာနေတာလို့စင်ကာပူနိုင်ငံနိုင်ရန်တက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနက OE Song ကပြောပါတယ
် This sort of verging on issues of sovereignty would pop up and whenever they pop up
အချုပ်ချအာဏာပိုင်ဆိုင်မှုကိစ္စပေါ်လာတဲ့အခါတိုင်းကျင့်ဝတ်ရေးဆွဲရေးဆိုင်ရာညှိနှိုင်းသူတွေအနေနဲ့သူတို့ရဲ့နိုင်ငံတွေကိုပြန်သွားပြီးကြုံနေရတဲ့အခြေအနေတွေကိုတိုင်ပင်ဆွေးနွေးကြဖို့လိုပါတယ်အဲ့ဒီလိုလှုပ်ဆောင်မှုတွေကလည်းအချိန်တော်တော်ကြာပါတယ်
တောင်တရုတ်ပင်လယ်ဆိုင်ရာကျင့်ဝတ်စည်းကမ်းရေးဆွဲဖို့အာဆီယံဘက်ကကမ်းလှမ်းခဲ့တဲ့ဒီစီဇန်ကိုတရုတ်နဲ့စတင်ပြောဆိုခဲ့တာ1996ခုနှစ်ကတည်းကဖြစ်ပြီးညှိနှိုင်းပြောဆိုမှုတွေကလှုပ်တစ်ချက်မလှုပ်တစ်ချက်ရှိနေခဲ့တာပါဒီကျင့်ဝတ်တွေကိုအတည်ပြုနိုင်မှုဆိုတာကဒီကိစ္စမှာပါဝင်ပတ်သက်နေကြတဲ့နိုင်ငံတွေအားလုံးကကြီးမားတဲ့အထောက်ဖန်တီးမှုတွေကိုပြသရမှာဖြစ်တယ်လို့ဒီကျင့်ဝတ်စည်းကမ်းတွေပေါ်ပေါက်အောင်လှုပ်လို့တဲ့ဆန္ဒလဲအခိုင်အမာရှိဖို့လိုတယ်လို့အာဆီယံရေချောင်းတော်လာမှုဆိုင်ရာလေ့လာရေးအဖွဲ့ကအောက်တိုဘာလတုန်းကပြောထားပါတယ်။အခုလာမယ့် 2019 ခုနှစ်အတွင်းကျင့်ဝတ်စည်းကမ်းမူကြမ်းတရက်ကိုထွက်ပေါ်လာအောင်လုပ်ကြဖို့အာဆီယံနိုင်ငံတွေကအားခဲထားကြပါတယ်။တရုတ်ဝန်ကြီးချုပ်လီကာရှင်းကတော့ပိုင်နဲ့အငင်းပွားမှုပြဿနာတွေကဒေသတွင်းနိုင်ငံတွေအနေနဲ့ဖြေရှင်းလို့ရတဲ့ကိစ္စဖြစ်ပြီးကျင့်ဝတ်စည်းကမ်းရေးဆွဲမှုကိုလည်းတရုတ်ဘက်ကတက်တက်ကြွကြွနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမယ်။အပိတ်သက်သဘောတူညီမှုကိုလည်းလာမယ့် 3 နှစ်အတွင်းတရုတ်ဘက်ကရရှိကြမှာလေလို့ပြောထားပါတယ်။